မေချီလာခရိုင်အတွင်ပြီးခဲ့တဲ့ရက်ပိုင်းကအကြမ်းဖက်အဓိကရုံးနေကြောင်းအိုးအိမ်မဲခဲ့ရသူ 12,000 ကျော်ရှိနေပြီးဒီလူတွေအတွက်လိုအပ်တဲ့အကူအညီတွေပေးနိုင်ဖို့ကုလသမဂ္ဂကအချက်အလက်ရှာဖွေစုဆောင်းမှုတွေလုပ်နေတယ်လို့ကုလသမဂ္ဂကပြောပါတယ်မေချီလာမျိုးကအချမ်းဖက်မှုတွေတခြားမျိုးရာတွေကိုပြန့်နှံ့မသွားအောင်အစိုးရကထိန်းသိမ်းဆောင်ရွက်နေပေမဲ့မြို့နယ်တချို့ကိုပြန့်နှံ့ခဲ့တာလည်းရှိပါတယ်။ရန်ကုန်မြို့မှာလည်းမနေ့ကဆားလို့လုံခြုံရေးတိုးမြှင့်ချထားမှုတွေရှိတဲ့အကြောင်းဒေသခံတွေကပြောပါတယ်။မက်ခင်ဖြူတွေကအခြေအနေအပြည့်အစုံကိုပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါ။ရွှေဆိုင်တစ်ခုမှာအချင်းမြရာကနေစခဲ့တဲ့မေချီလာခရိုင်အတွင်းအချမ်းဖက်စုပူမှုတွေကြောင့်အိုးအိမ်မဲ့ဒုက္ခရောက်သူပေါင်း 10,000 ကျော်ရှိပြီးတော့ဒီလူတွေကိုလိုအပ်တဲ့အကူအညီတွေပေးနိုင်ဖို့အတွက်ကုလသမဂ္ဂအဖွဲ့အစည်းတွေကအချက်လက်ရှာဖွေစုဆောင်းတာတွေလုပ်နေတဲ့အကြောင်းကုလသမဂ္ဂတွင်းရမှုချုပ်ရဲ့ပြောခွင့်ရသူမာတင်နာဆာကီကတင်းလာနေပုံမှန်သတင်းစာရှင်းလင်းပွဲမှာပြောသွားခဲ့ပါတယ
် The Office for the Coordination of Humanitarian Affairs says that the government of Myanmar estimates that more than 12,000 people have been displaced after violence erupted last week
ဒီကဲတရင်ဘက်ကမန္တလေးတိုင်းဒေသကြီးမေတီလာခရိုင်မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေအတွင်းလူပေါင်း 12,000 လောက်ဥမဲ့အိမ်မဲ့ဖြစ်ခဲ့ရတဲ့အကြောင်းမြန်မာအစိုးရကပြောဆိုတာကိုကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာယုံကပြောပါတယ်ဒုက္ခရောက်နေတဲ့သူတွေကိုအာဏာပိုင်တွေကအစားအစာနဲ့ရေတွေဖြန့်ဝေပေးနေပါတယ်ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာယုံကုလသမဂ္ဂကလေးများအတွက်ရမုံဝေအဖွဲ့ UNICEF နဲ့ကမ္ဘာစနေကအဖွဲ့ပါဝင်အဖွဲ့တွေကလည်းလူဝနိုင်မဲ့အကူအညီတွေနဲ့ပတ်သက်လို့အချက်အလက်စုဆောင်းရှာဖွေတာတွေလှုပ်ဆောင်နေပါတယ
်မြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂတွင်းရမှုချုပ်ရဲ့အထူးအချံပေးပုဂ္ဂိုလ် VJ နံပီးယားဟာလည်းလူတွေအသေးပြောက်ရှိတဲ့အထိအကြမ်းဖက်မှုတွေပြင်းထန်ခဲ့တဲ့မိထီလာမျိုးကိုတနင်္လာနေ့ကတွားရောက်ကြည့်ရှုခဲ့ပြီးတော့ကယ်ဆယ်ရေးစခန်းတွေမှာရှိတဲ့အိုးအိမ်မဲ့ဒုက္ခရောက်နေသူတွေကိုတွေ့ဆုံခဲ့တယ်လို့ဘာသာရေးကောင်ဆောင်တွေနဲ့လည်းတွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့တာပါအသက်ဦးရင်ဆုံးရှုံးမှုတွေဖြစ်ပေါ်ခဲ့တဲ့အပေါ်မှာစိတ်မကောင်းဖြစ်ရတဲ့အကြောင်းလဲသူ့အနေနဲ့ညင်ညာချက်ထုတ်ပြန်ခဲ့တယ်လို့ဒီချက်ဖတ်မှုကျူးလွန်သူတွေကိုအပြစ်ပေးအရေးယူဖို့အတွက်လဲမစ္စတာနမ်ဘီယာကအလေးနဲ့တိုက်တွန်းပြောကြားခဲ့ပါတယ်။မေတီလာမျိုးကအချမ်းဖတ်မှုတွေတခြားမျိုးရာတွေကိုပြန့်နှံ့မသွားအောင်အစိုးရကထိန်းသိမ်းဆောင်ရွက်နေပေမဲ့လဲမျိုးနယ်တချို့မှာလဲအချမ်းဖတ်မှုတွေဖြစ်ပွားခဲ့ပါတယ်။မန္တလေးတိုင်းဒေသကြီးရမဲသိန်းခရိုင်မှာတနင်္ဂနွေနေ့ညပိုင်းကအုပ်စုလိုက်ချမ်းဖတ်မိရှုမှုကြောင့်ဘာသာရေးအဆောက်အုံတစ်လုံးနဲ့လူနေအိမ်55လုံးမိလောင်ပျက်စီးခဲ့တဲ့အကြောင်းနောက်ဒီချမ်းဖတ်မှုမှာပါဝင်ပတ်သက်တယ်လို့ယူဆရသူတွေကိုလည်းဖမ်းဆီးထားတဲ့အကြောင်းမြန်မာစုရသတင်းစာမှာဒီနေ့လာနေ့ကဖော်ပြခဲ့ပါတယ်။နေပြည်တော်မြောက်ဖတ်တက်ကုန်းမြို့မှာလည်းတနင်္ဂနွေနေ့နောက်ပိုင်းကအချမ်းဖတ်မိရှုတာတွေဖြစ်ခဲ့တာကြောင့်လူနေအိမ်၄လုံးနဲ့ဗလီငယ်တစ်ခုမိလောင်ပျက်စီးခဲ့တဲ့အကြောင်းကို Reuters သတင်းကဖော်ပြပါတယ်။ရန်ကုန်မြို့မှာတော့ဘာသာရေးအထိကယုံတွေနဲ့မတိမငိဖြစ်အောင်လှုပ်ဆော်တဲ့ကောလာဟလသတင်းတွေပြန့်နှံ့နေတာကြောင့်ဒေသခံတွေစိုးရိမ်ထိတ်လန့်နေရတဲ့အကြောင်းမြို့ကန်တချို့က VOA ကိုပြောပါတယ်။မင်္ဂလာတောင်ညွမြို့နယ်ဘက်မှာဒီလိုမျိုးကောလာဟလပြောဆိုမှုတွေကြောင့်မနေ့ကညပိုင်းကလူတွေရွရွတက်တက်ဖြစ်ခဲ့ပြီးတော့ဈေးဆိုင်တချို့အစောပိတ်ခဲ့တာတွေရှိပေမဲ့လည်းအကြမ်းဖက်တဲ့အထိတော့ဘာအခြေအနေမှမရှိခဲ့ဘူးလို့မြို့ကန်တွေနဲ့လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်။လောလောဆယ်ရန်ကုန်မြို့ကစစ်စေးရေးဂိတ်တွေအပါအဝင်နေရာတချို့မှာလှုပ်ကြုံရေးတင်းကျပ်ချထားတဲ့အကြောင်းလဲဒေသခံတွေကပြောပါရယ်။မြန်မာနိုင်ငံမှာအခုလိုဘာသာရေးအထိခယုံတွေအရင်ကလည်းဖြစ်ခဲ့ဖူးပေမဲ့2012ခုနှစ်သမရဦးသိန်းစိတ်အစိုးရတက်လာပြီးနောက်ပိုင်းအစိုးရဆုံးပြန်လဲဖြစ်ပွားလာခဲ့တဲ့ဖြစ်ရပ်တွေလည်းဖြစ်ပါရယ်။ပြီးခဲ့တဲ့နှစ်တုန်းကလည်းရခိုင်ပြည်နယ်အတွင်းမှာဒေသခံရခိုင်လူမျိုးတွေနဲ့မွတ်စလင်တွေအကြားမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေကြောင့်လူပေါင်း100ကျော်သေဆုံးခဲ့ရတယ်လို့လူပေါင်း300ချီအိုးအိမ်မဲ့ဒုက္ခရောက်နေကြရဆဲလဲဖြစ်ပါရယ်ရှင်။